Welcome to the Voice of America in Burmese.
Mingla mne khin ma shin 2019 ခုနှစ်ဩဂုတ်လ8ရက်ကြာသာရင်းနှစ်မနက်ခင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကျော်စံသာပါ။စနေပြခံရတဲ့သူတွေကိုသွားကြည့်ခဲ့တဲ့ Donald Trump ကိုစနေထင်ချိုးရေးလူလားသူတွေစနေပြခဲ့ကြပါတယ်။အိန္ဒိယသံမကြီးကိုပါကစ္စတန်နိုင်ငံမောင်းထုတ်လိုက်ပါတယ်။စီလီလုံအရေးတော်ပုံ32နှစ်မြောက်အခမ်းအနားကိုဒီကနေ့မဟာဗန်ဒလာပန်းညမှာကျင်းပမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းတွေပြီးဆက်လက်နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့88မျိုးဆက်တွေရဲ့နိုင်ငံသမိုင်းမှာပါဝင်လှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကပါပါလေ
။88ဒီရဲ့ပါဝင်နိုင်တဲ့အခမ်းအနားဆိုတာတဲ့ပေါ့ဗျာ။ဒီလူထုရဲ့ဒေါ်လာတောင်းတချက်တွေဘယ်လောက်ပြည်ပြီလဲဆိုတဲ့စံနဲ့တိုက်တာပုံပေါင်းပါတယ
်။ရှစ်လေးလုံးရေတော်ပုံကိုကိုယ်တိုင်တွေ့ကြုံဖြတ်သန်းခဲ့သူတချို့ရဲ့ရှစ်လေးလုံး32နှစ်ပြည့်အမှတ်တရပြောကြားချက်တွေကိုနှာစင်ကြရမှာပါ။တခါမြမအမျိုးသမီး3ဦးကိုဘိန်းစိမ်းတွေနဲ့အတူထိုင်းမြန်မာနယ်စပ်မှာထိုင်းရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့တာ။အမေရိကန်ရဲ့ပြည်နယ်တစ်ခုမှာတီးခြားပစ်ခတ်မှုတွေအတွင်စုစုပေါင်း31ယောက်သေဆုံးခဲ့ရတဲ့မြို့ရစီသမ္မတ Trump တွားရောက်အားပေးစကားပြောခဲ့ကြတာနဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မာမှုကြောင့်ကမ္ဘာစည်းဝါးရေးတိုးတက်မှုအားနည်းလာတဲ့နောက်ဆက်တွဲအခြေအနေတွေနှာစင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောဇန်တာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ရှင
်။လွန်ခဲ့တဲ့၄ရက်ကစနက်ပစ်ခံရသူတွေတရုတ်ကူးစားနေတဲ့အိုဟိုင်းယိုနယ်တက်ကဆက်ပြည်နယ်ကဆေးရုံတွေကိုသမ္မတဒေါ်နယ်ထရမ့်ဟာသူစည်းနေတဲ့မလနီယာထရမ့်နဲ့တူသွားရောက်ခဲ့ပါတယ်။ဒါပေမဲ့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာတွေဖြစ်ကြတဲ့ဒေတန်မြို့နဲ့အယ်ပါဆိုမြို့က Walmart Store ဆိုင်တွေကိုတော့သူမသွားခဲ့ပါဘူး။ပစ်ခတ်မှုတွေကြောင့်ဒီနေရာနှစ်ခုလုံးမှာလူပေါင်း32ဦးသေဆုံးခဲ့ရတာပါ။တနတ်ထင်ချုံရေးဥပဒေပြဋ္ဌာန်းဖို့တောင်းဆိုပြီးဒေါ်နယ်ထရမ့်ကိုဆန္ဒပြသူတွေ200လုံးမှစီနေခဲ့ကြသလိုသူ့ကိုထောက်ခံသူတွေလည်း200လုံးမှထွက်လာခဲ့ကြပါတယ်။တက်ဆက်ပြည်နယ်နေဂျာမြို့အယ်ပါဆိုမှာလွန်ခဲ့တဲ့လရက်ကတနတ်သမားတူရဲ့လက်ချက်နဲ့လူ22ဦးသေဆုံးခဲ့ပြီးနှစ်ဒါဇင်ကျော်ဒဏ်ရာရရှိခဲ့တာပါ။အဲ့ဒီမှာနိုင်ငံရေးသမားတွေကမင်းကွန်းပြောကြားရင်းသမ္မတထရမ့်ကိုဝေဖန်ခဲ့ကြပါတယ်။ပြစ်ခတ်မှုဖြစ်ပွားတဲ့ဒေသနဲ့သက်ဆိုင်တဲ့ Democrat အောက်လွှတ်တော်အမတ် Veronica Escobar ကဆိုရင်ဒေါ်နယ်ထရမ့်ရဲ့အပြောအဆိုတွေဟာလူထုကိုနာကျင်စေတဲ့အတွက်ဆိုပြီးအဲ့ဒီနေရာကိုသမ္မတနဲ့လိုက်ပါဖို့ဖိတ်ခေါ်တာညှင်းဆန်ခဲ့ပါတယ်။ဒေတန်မျိုးပြစ်ခတ်မှုမှာတော့ဒေသကောလိပ်ကျောင်းသားတူကတမိနစ်တောင်မပြည့်တဲ့အချိန်အတွင်းမှာ50ချက်ပြစ်ခတ်တဲ့အတွက်သူညမအပါဝင်လူပေါင်း9ဦးအသက်ဆုံးရှုံးပြီး28ဦးဒဏ်ရာရရှိသွားခဲ့ပါတယ်။သမ္မတထရမ့်ကသင်တို့ကိုဖျားသခင်စောင့်ကြည့်နေတယ်ကျွန်တော်တို့ဟာသင်တို့နဲ့အတူတောက်လျှောက်ရှိနေရဲဆိုတာသိစေချင်တယ်လို့လူနာတွေကိုပြောခဲ့ပါတယ်။
American ပြည်ထောင်စုမှာလူပေါင်း32ဦးသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုဖြစ်ပွားခဲ့တဲ့နောက်မှာ Washington DC မြို့တော်မှာတော့တနက်ကင်ဆာမှုထိန်းချုပ်ရင်းနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေပိုင်းအရာပါငင်းခုန်ပြောဆိုမှုတွေတိုးလာနေပါတယ်။ဒီပြဿနာအတွက်နိုင်ငံခေါင်းဆောင်တွေကြားမကြာခဏဆွေးနွေးငင်းခုန်မှုတွေရှိခဲ့ပေမဲ့သဘောတူညီချက်ကောင်းကောင်းတော့ဘယ်တော့မှမရခဲ့ကြပါဘူး။ပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ Texas ပြည်နဲ့ El Paso နဲ့ Ohio ပြည်နဲ့ Dayton မြို့တွေကဒဏ်ရာရသူတွေရှိကိုသမ္မတဒေါ်နယ်ထရမ့်တွားရောက်ချိန်မှာပဲတနက်ထိန်းချုပ်ရေးဆိုင်ရာဆွေးနွေးငင်းခုန်မှုတွေပိုးပြီးတော့တိုးလာခဲ့တာဖြစ်ပါတယ်။ဒီပစ်ဖောက်ခတ်မှုနှစ်ခုဖြစ်ပွားပြီးတဲ့နောက်အမေရိကန်နိုင်ငံတွင်ဖြစ်ပွားနေတဲ့လူအစုလိုက်ပစ်ခတ်တပ်ဖြတ်ခံရမှုတွေအတွက်ချက်ချင်းတုံ့ပြန်ကင်တွေရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းသမ္မတထရမ့်ကပြောခဲ့တယ်လို့တနက်ဝယ်ယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပိုးပြီးတော့တင်းတင်းကြပ်ကြပ်လှုပ်သွားမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့ကိစ္စနဲ့ပတ်သက်ပြီးသမ္မတကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့လှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ
။ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်ပါတယ်။အငင်းဘွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးရိုးရင်းပြတ်ပြားလာနေခြင်းတန်တမာဆက်ဆံရေးကုံသွယ်မှုဆက်ဆံရေးတွေကိုအစင်းဆော့ချခဲ့ပြီးနိုင်ငံပိုင်အတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကအခုလိုမောင်းထုတ်လိုက်တာပါ။အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကိုလည်းဆီလွတ်တော့မှာမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရဲ့ယုံကကြေညာပါတယ်။အစိုးရပိုင်းကြေညာချက်မှာတော့အိန္ဒိယအစိုးရရဲ့တစ်ဖက်သက်နဲ့တရားမဝင်လုပ်ရတွေကြောင့်အိန္ဒိယနိုင်ငံတန်တမာရေးကုံသွယ်ရေးအစင်းဆော့ဖို့ ပါကစ္စတန်နိုင်ငံအရပ်ဖက်စစ်ဖက်ထိတ်တန်းခေါင်းဆောင်တွေပါဝင်တဲ့အမျိုးသားလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်။အိန္ဒိယနဲ့ထားစီရဲ့နိုင်ငံအစည်းအဝေးကိုပြန်လည်သုံးသပ်ပြီးကက်ရှမီးယားကိစ္စကိုလူမျိုးရေးကောင်စီပါဝင်ကုလသမဂ္ဂအထိတင်ပြမှာဖြစ်တယ်လို့လည်းပါကစ္စတန်ကဆိုပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားနယ်ရုကို1949ဖွဲ့စည်းပုံအရခွင့်ပြုထားတဲ့နိုင်ငံရေးစီရေးဆက်သွယ်ရေးအမှတ်ပါကိုပိုင်းအုပ်ချုပ်ခွင့်ကိုအိန္ဒိယဟိန္ဒူအမျိုးသားရေးဝါဒီအစိုးရကကြာသပတေးနေ့ကပယ်ဖျက်လိုက်တာပါအမေရိကန်နိုင်ငံသားရေးပြောခွင့်ရကတော့ကက်ရှမီးယားပြဿနာကိုအနိကဆုံးကြည့်နေတယ်လို့တင်းလန်နေမှာပြောကြားထားပါတယ
်အမေရိကန်အစိုးရဌာနကြီးနှစ်ခုအတွက်လွှတ်တော်ကနေအတည်ပြုချက်ထားပေးခဲ့တဲ့နိုင်ငံရခြားကုမ္ပဏီကိုဆိုင်းရဒေါ်လာဘီလီယံချီးပြီးရှိတဲ့ရန်ပုံငွေချက်ထားရင်းနဲ့ပတ်သက်ပြီးဒီဌာနတွေပြန်ပြီးတော့သုံးသပ်မှုလုပ်နေချိန်မှာရက်ဆိုင်ထားဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကအမိန့်ထုတ်ပြန်လိုက်ပါတယ် OBM ခေါ်စီမံခန့်ခွဲရေးနဲ့ဘတ်ဂျက်ငွေဆိုင်းရရုံးကအမေရိကန်နိုင်ငံခြားရေးဌာနနဲ့ USAID ခေါ်အမေရိကန်အစိုးရရဲ့နိုင်ငံရခြားဖွံ့ဖြိုးရေးဆိုင်းရအေဂျင်စီတို့အတွက်သူရဲ့နိုင်ငံရခြားကူညီမှုဆိုင်ရာနဲ့ပတ်သက်ပြီးတော့လှုပ်ပေးဖို့မလိုအပ်တာတွေအတွက်ချထားပြီးတဲ့ရန်ပုံငွေတွေကိုရပ်ဆိုင်းထားဖို့အတွက်အမိန့်ထုတ်ပြန်လိုက်တာပါ။ဒါ့အပြင်တချို့ UL လှုပ်ဆောင်မှုတွေအတွက်တရားဝင်သတ်မှတ်အတိမပြုတ်ပေးသေးတာတွေအတွက်ရန်ပုံငွေချထားရေးတွေကိုပါရပ်ဆိုင်းရမှာဖြစ်ပါတယ်။ရပ်ဆိုင်းထားရမယ့်လုပ်ငန်းတွေနဲ့ပတ်သက်ပြီး OBM ကသတ်မှတ်ခဲ့တဲ့နယ်ပယ်10ခုရှိပြီးအဲ့ဒီထဲမှာအပြည့်ပြည့်ဆိုင်ရာကျန်းမာရေး၊မွေးရဆေးဝါး၊ငင်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေနဲ့ဖွံ့ဖြိုးရေးဆိုင်ရာအထောက်အကူပေးရေးတွေပါဝင်ပါတယ်ဒီဌာနရစီကိုပြီးခဲ့တဲ့သတင်းပတ်ကောင်ကအမိန့်စာပေးပို့ခဲ့တာဖြစ်ပြီးဒါဟာဒီဌာနတွေအတွက်ချထားပေးရမယ့်ရန်ပုံငွေ2ဘီလီယံကနေ4ဘီလီယံလောက်ထိချထားမပေးဘဲထားနိုင်တော့မှာဖြစ်ပါတယ်2018နဲ့19ဘဏ္ဍာရေးနှစ်တွေအတွက်ချထားပေးတဲ့ရန်ပုံငွေတွေကိုစစ်ဆင်းနေတာဖြစ်ပြီးတော့ဒီရန်ပုံငွေတွေကိုအခုဘတ်ဂျက်ပြီးဆုံးချိန်ဖြစ်တဲ့လာမယ့် September 30ရက်နေ့အထိတော့သုံးစွဲခွင့်ရှိနေတာဖြစ်ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အစီအစဉ်မျိုးရော VOA သတင်းတွေကိုသတင်းများနားဆင်နေရတာဖြစ်ပါတယ်။ဒီကနေ့ကြောက်ရွံ့တဲ့စီလေးလုံးလူလူလှုပ်ရှားမှု32နှစ်မြောက်အထိမ်းအမှတ်အခမ်းအနားကို88မျိုးဆက်ကျောင်းသားကောင်းဆောင်တွေဦးဆောင်ပြီးရန်ကုန်မြို့မဟာဗန္ဓုလပန်းခြံမှာဒီကနေ့မနက်9နာရီကနေနေ့လယ်12နာရီထိကျင်းပမှာဖြစ်ပါတယ်။1988ဩဂုတ်လ10ရက်နေ့ကရန်ကုန်မြို့အပါဝင်တနိုင်ငံလုံးကပြည်သူတွေမဆလာတပါတီအာဏာရှင်စနစ်ကိုဆန့်ကျင်ပြီးလမ်းပေါ်ထွက်ဒီမိုကရေစီတောင်းဆိုခဲ့ရတဲ့ဆန္ဒပြပွဲကိုမြန်မာစစ်တပ်ကတနက်နေ့အကြမ်းဖက်ပစ်ခတ်နေနေပြုခွဲကြတာဖြစ်ပါတယ်88ကျောင်းသားကောင်းဆောင်တွေဖြစ်ကြတဲ့မင်းကိုနိုင်ကိုကိုကြီးတို့ဒီကနေ့မှမင်းကွန်းအဖီဖီပြောကြားကြဖို့ဆင်နေပါတယ်ဒါအပြင်ဒီကနေ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးအနေထားအပေါ်မှာ88မျိုးဆက်ကျောင်းသားတွေရဲ့တူညီတဲ့ဘုံသဘောထားကြီးညာချက်တရက်ကို88ခေါင်းဆောင်တူဖြစ်တဲ့ကိုမြိုင်အေးကဖတ်ကြားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ရသအစိုးရလက်ထက်စစ်လက်လုံးအထိမ်းအမှတ်အခမ်းအနားကိုရန်ကုန်မြို့ကအများပြည်သူနဲ့သက်ဆိုင်တဲ့ပန်းကြံလိုနေရာမျိုးမှာပထမဦးဆုံးကျင်းပမှာလည်းဖြစ်ပါတယ်။အဲဒီမှာ88အမှတ်တရပြပွဲတွေနဲ့ကာတွန်းဆရာတွေရဲ့သရုပ်ဖော်ပုံတွေလည်းပါဝင်မှာဖြစ်ပါတယ်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါခင်ဗျာ
။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်အရှင်ကြောင့်မြန်မာနိုင်ငံအနှံ့ပြားမှာဒီရပိုင်းတွင်မိုးပြင်းထန်ရွာသွန်းနေတဲ့အတွက်မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြေဟာဆွေမှကိုကျော်လွန်နေပါတယ်။ရေဘေးဒုက္ခတဲ့ဥယေပိုးတိုးလာနေတယ်လို့ရေဘေးဒုက္ခတဲ့စခန်းတွေကိုလည်းတိုးပြီးတော့ဖွင့်နှက်ထားပါတယ်။မွန်ပြည်နယ်ဘီးနှင်းမြို့မှာရေဘေးဒုက္ခတဲ့က9000ကျော်ရှိနေပြီးတော့ကယ်ဆယ်ရေးစခန်းက38ခုဖွင့်ထားရတယ်လို့ဆွေရင်မှတ်တဲ့ကျော်လွန်နေတဲ့အတွက်ယထာလန်းရေကျော်ပြီးတော့ယထာလန်းတွာလာမှုတွေရပ်ဆိုင်းထားပါတယ်။တန်လွင်မြေဟာလဲဆွေရင်အမှတ်ထက်ကိုကျော်လွန်နေတာမို့ကရင်ပြည်နယ်ရဲ့နေရာအတော်များများမှာရေကြီးရေရှမ်းမှုတွေတွေ့နေရပါတယ်။ဖမ်းအမျိုးနယ်မှာရေဘေးစခန်းကအခုလက်ရှိမှာ12ခုဖွင့်ထားရပြီးတော့ရေဘေးဒုက္ခတွေက800ကျော်ရှိနေတာပါ။အခုလတည်းရေဘေးတင်ပြည်သူတောင်းနဲ့ချီပြီးရှိလာတာဖြစ်ပေမဲ့လူသေဆုံးမှုတော့မရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းကကချင်ပြည်နယ်နဲ့မကွေးတိုင်းတွေမှာမိုးဆက်မပြတ်ရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်လူ3ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးပိုင်းတွေကိုအသင့်ဖြစ်ထားတယ်လို့တာဝန်ခံအရာရှိတွေကပြောဆိုထားတယ်လို့ရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့သတိပေးချက်တွေကိုလည်းမိုးလေဝသနဲ့ဇလဗေဒဦးစီးညွှန်ကြားရေးဌာနကထုတ်ပြန်ပေးနေပါတယ်။
သောကြနေစတင်မဲ့အစ္စလမ်ဘာသာဝင်တို့ရဲ့ဟတ်ဖျားဝတ်ပြုပွဲမှာပါဝင်ဖို့အတွက်ကမ္ဘာတဝန်းကမွတ်စလင်နှစ်သန်းနီးပါးသူတို့နိုင်ငံကိုရောက်ရှိနေကြပြီလို့ဆာဒီအရေဗျာနိုင်ငံကတာဝန်ရှိသူတွေကဆိုပါတယ်။အဲ့ဒီထဲမှာအမျိုးသားဆယ်သန်းခန့်နဲ့အတူအမျိုးသမီး9သန်းနီးပါးလည်းပါဝင်တယ်လို့ဆာဒီနိုင်ငံကူးလက်မှတ်ဌာနညွှန်ကြားမှုချုပ်ဘူဂျုတ်ကြီးဆူလီမန်အယ်ရီယာကဗိုလ်ထုနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဆာဒီနိုင်ငံသားတွေနဲ့သူတို့နိုင်ငံမှာနေထိုင်အလုပ်လုပ်ကိုင်နေသူတွေအပါအဝင်စုစုပေါင်း2သန်းကျော်ဒီနေ့ဝတ်ပြုပွဲမှာပါဝင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မွတ်စလင်တို့ဟာတက်နိုင်ရင်တစ်သက်မှာ9ရက်ကြာဟတ်ဖျားဖူးလုပ်ငန်းကိုသွားရမှာဖြစ်ပါတယ်။ဒါဟာဖျားသခင်ကိုနိနိကကယုံကြည်သက်ဝင်ကြောင်းပြသတာလည်းဖြစ်ပါတယ်။
ကြာသာရင်းနှစ်မြတ်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြဆန်သားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်။အခုဒီကနေ့ကြာရောက်တဲ့32နှစ်မြောက်ရှစ်လေးလုံးလူလူအရေးတော်ပုံအကြောင်းနဲ့သတင်းဆောင်ပါတွေကိုစတင်ပါမယ်။ဒီကနေ့ဩဂုတ်လ10ရက်နေ့ဟာမြန်မာနိုင်ငံမှာ32နှစ်မြောက်ရှစ်လေးလုံးလူလူလှုပ်ရှားမှုအထိမ်းအမှတ်နေ့ဖြစ်ပါတယ်။ဆေးရနာရှင်စနစ်ကိုစန့်ကျင်တဲ့အနေနဲ့တနိုင်ငံလုံးစင်တာပြခဲ့ကြတဲ့လူလူလှုပ်ရှားမှုဟာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်တွန်းအားပေးလိုက်တဲ့အချက်ဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်ခေါင်းဆောင်တဦးက VOA ကိုပြောပါတယ်1988ခုနှစ်ဩဂုတ်လကစတင်ခဲ့တဲ့ရှစ်လေးလုံးလှုပ်ရှားမှုအတွင်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကိုရင်ဆိုင်ခဲ့ရတဲ့88မျိုးဆက်တွေရဲ့မိမရတဲ့အတွေ့အကြုံတချို့ကိုမတ်အင်ဂျင်နိုင်ကစူးစီးတင်ဆက်ပေးထားပါရရှင
်စစ်တပ်ဆိုတာပြည်ရမှောင်ပြစ်တယ်မောဘော်ထောင်ပြီး6ထောင်မပါဘူးအဲ့တော့နောင်ကိုစူးစူးကူကူလုံးမဲ့ဆိုရင်တော့ရင်တပ်ကိုသုံးလို့ရှိရင်တော့အဲ့ဒါဆူရလူတွေမသက်သာဘူးသာမှတ်ပြီးတော့လို့ကျွန်တော်ဒီကနေပြောပ
ါအခုကြားခဲ့ရတာကတော့မဆလတပါတီအာနာရှင်အစိုးရကိုဥဆောင်ခဲ့တဲ့ဗိုလ်ချုပ်နေဝင်က1988ခုနှစ်ဩဂုတ်လမတိုင်ခင်မှာလူတုဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှာဖြစ်တယ်လို့ချင်းချောက်ပြောဆိုခဲ့တဲ့တမိုင်းဝင်မိန်ကွန်းမှာဒါပေမဲ့လည်းနောက်ဆုံးမှာဗိုလ်ချုပ်နေဝင်ယာဒုကနေနှုတ်ထွက်ခဲ့ရတဲ့အထိမြန်မာလူတုရဲ့ဆန္ဒပြပွဲတွေဟာနိုင်ငံအနှံ့ပေါ်ပေါက်ခဲ့တယ်လို့1988ခုနှစ်ဩဂုတ်လ10ရက်ကိုဆွဲပြပြီးတက်မှတ်ထားတဲ့ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးဖြစ်လာခဲ့ပါတယ်ဒီလိုလူထုဆန္ဒပြပွဲတွေမတိုင်ခင်1988ခုနှစ်မတ်လမှာစတင်ခဲ့တဲ့တက္ကသိုလ်ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ခဲ့ပါတယ်အဲ့ဒီမှာကိုရိုင်းပါဝင်ခဲ့ပြီးရှစ်လေးလုံးလူထုလှုပ်ရှားမှုမှာလည်းပါခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တက်ဦးဖြစ်တဲ့ကိုမြအေးကစစ်တပ်ကအပြစ်မဲ့ပြည်သူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့မြင်ကွင်းသူကိုရိုင်းကြုံတွေ့ခဲ့ရပုံကိုအခုလိုပြောပြပါတယ
်။ပြည်နေညာမျိုးခမ်းမှာမှာပြစ်တယ်။ကျွန်တော်ဘဝမှာနိုင်ငံရေးတဲ့ကိုခြေဆုံးပြစ်ဖို့ဝင်ဖို့စိတ်ဆုံးဖြတ်ပြီးတော့ကျွန်တော်အဲ့ဒီချိန်ကြီးကျွန်တော်တို့ကမတင်နိုင်မှုမချတာ။နိုင်ငံရေးထဲမှာလုံးဝခြေဆုံးပြစ်ဖို့ဝင်ဖို့ဖြစ်ကြောင်းဖန်လာတာကိုရဲ့နေပါ။အဲ့ကိုရဲ့နေမှာကျွန်တော်တို့နားမှာရှိတယ်ကျွန်တော်တို့ရက်ွက်ထဲမှာရှိတယ်တရားနဲ့မှ25လမ်းပါဗျလမ်းကြားလေးထိတ်မှာပါဗျအဖွားကြီးပြောက်ကဈေးသွားဝယ်တဲ့ခါမှာအဝေးကြီးကနေဘာမှမဆိုင်တဲ့အဖွားကြီးကိုတနက်နဲ့ဂျီဇူးကြီးပေါ်ရအဲ့ခေတ်ကအဲ့ကြာနဲ့ပြစ်လိုက်တဲ့ခါမှာခေါင်းတည့်တဲ့မှန်ပြီးတော့ကြာဆုံးခဲ့တာဖြစ်ပါတယ်အဲ့ဖွားကြီးရဲ့ကြာဆုံးပုံကိုမြင်ပြီးတော့ကျွန်တော်ခေါင်းဆောင်နိုင်ငံရေးတဲ့ပါခဲ့တာကျွန်တော်ကတော့တခြားလုံးခေါင်းကြတန်းကြတွေဒီခုနိုင်ငံရေးဒီတမားတယောက်ဖြစ်စီဘူးအဲ့ဒီဖြစ်ရတာကျွန်တော်အဓိကတို့ကိုပေးလိုက်တာလို့ကျွန်တော်ကတော့အဲ့လိုပဲကျွန်တော်တက်ပြောချင်ပါကျွန်တော်ဘယ်တော့မှလည်းမိမှာမဟုတ်ပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ပ
ါဒီလိုလူလူဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ဖြစ်ရပ်ကနေဘယ်လိုသင်ခန်းစာရလဲရှင
်ဟောဒီဖြစ်ရပ်တွေကတော့လူလူကတရားမှုနဲ့မတရားမှုဓမ္မနဲ့အာဓမ္မကုတ်ကုတ်ကွင်းကွင်းမြင်သွားတာပဲလीကျွန်တော်မြင်အမြင်ရတော့လीအဲ့ဒီပုံမှာလူလူရဲ့ထုတ်ရှားမှုလူလူရဲ့ပြည်လူလူရဲ့ဒီအာနာစစ်စနစ်ကိုရောရှာမုန်းပြီးဆက်ဆုပ်မှုတွေကကျွန်တော်ခင်မာဒီရက်တိဒါတောက်ချောက်ပါလာတာပဲလीတော့ဒီကနေ့ကကျွန်တော်တို့ချက်စီလိုက်ပြီလားအားလုံးကျွန်တော်တို့မျိုးဆက်တွေအကုန်လုံးရဲ့ပညာရေးကျမ်းမာရေးလူမှုရေးစီးပွားရေးအကုန်လုံးကိုချိုးနှင်ချလိုက်တယ်။ဒါတွေကတော့ကျွန်တော်တို့ရခံလာမှုဒီပြည်သူကျယ်လုံးခံစားရတဲ့အပေါ်မှာပြည်သူတွေရဲ့ပေါက်ကွဲမှုကြီးရတော့နိုင်ငံရဲ့အလှည့်အကြောင်းကြီးတစ်ခုဖြစ်သွားတာပဲ။ဒါဒီပင်လေရှစ်လေးလုံးရဲ့တုံ့လန်ရေးတင်ပြလာလို့ကျွန်တော်နားလည်ပါတယ်။
1988ခုနှစ်စက်တင်ဘာလမှာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကိုမခံမရပ်နိုင်ဖြစ်ခဲ့ကြတဲ့ကျောင်းသားတွေဟာမြန်မာပြည်နယ်စပ်အနှံ့ထွက်ပြီးတောခုခဲ့ကြပါတယ်။အဲ့ဒီမှာကျောင်းသားတက်မတော် ABSDF ကိုထူထောင်ခဲ့သူတဦးဖြစ်တဲ့ဒေါက်တာနိုင်အောင်ကရှစ်လေးလုံးလှုပ်ရှားမှုမှာသူကြုံတွေ့ခဲ့ရပုံကိုအခုလိုပြောပြပါဗျ
။ဒီလူလူနီးနဲ့ငင်းငန်းစွာတောင်းဆိုပြီးတော့လူကျင်တဲ့လူလာမှုတွေကိုပြောနေတဲ့အချိန်တည်းမှာပဲစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ကောနောက်ပြီးတော့ဒီစစ်အာဏာမသိမ်းခင်မှာပဲဒ ဒီအာရမဖြူခွဲတာတည်ကြည်တာပစ္စည်းတွေရှိလာတဲ့အပေါ်မှာဆရာနာတင်လိုက်တဲ့အခါကျတော့ပို့ပြီးတော့ဒီမခံကျင်စိတ်နဲ့နော်လူငယ်ပြီးပြီးစွန်စားနိုင်တဲ့သူတွေပြီးပြီးငါတို့တော့လက်နက်ကန်ကြံတော်လာမရမယ်ဒါမှပဲပြရားပေးနိုင်မယ်မဟုတ်မခံစိတ်နဲ့ပဲ
တော့ကိုပြောလက်နက်ကန်တော်လာရေလောက်ကြတော့အခုဆိုရင်ဒီနှစ်ပေါင်း32နှစ်ကြာခဲ့ပြီဆိုတော့လက်ရှိ88မျိုးဆက်တွေအခမ်းကဏ္ဍကိုဘယ်လိုသုံးသပ်လဲရှင်တကယ်တော့တွက်ကြည့်တဲ့အခါကျတော့အခု88မျိုးဆက်လို့ပြောမယ်ဒီ1986လောက်ရှားမှုတွေကနေစပြီးပါလာတဲ့ကောင်းဆောင်မှုတည်တည်ကနေရာကွဲပြားတာတွေမဟုတ်ဘဲနဲ့အချိန်ကာလကွဲပြားမှုတွေအောက်မှာ ဒီအတွေးခေါ်တဲ့ယတိချက်တွေကွဲပြားမှုအောက်မှာတကယ်တမ်းပြောရင်ရှစ်ဆက်ရှစ်ဆိုတဲ့မျိုးဆက်ကဥဆောင်မှုကဒီနေ့ရှေ့အနာကအတွက်ကိုအပြောင်းလဲဖြစ်စေနိုင်မဲ့အခြားဥဆောင်မှုပုံစံမျိုးနေနဲ့စုစုစည်စည်ခေါင်းထောင်မလာသေးတာမပေါ်ထွက်လာသေးတာတွေ့ရတယ်ဆိုတော့အဲ့လိုဖြစ်တဲ့အားနဲ့ကြတယ်မှာလဲကျွန်တော်တယောက်ရဲ့အခုအခန်းကဏ္ဍလဲပိုင်းပါမှာပေါ့နော်အဲ့ဒီတော့ တချို့လဲသူနိုင်တဲ့လောက်လုပ်နေတာရှိရပါတော့ဆိုတော့ပြောချင်တာကတော့အနာဂတ်အတွက်အပြောင်းလဲတွေကိုဒီမာဗျူအကြကြစဉ်းစားပြီးတော့မှကိုယ်ကိုယ်တိုင်ပါဝင်တက်တက်ကြွကြွဥဆောင်ပေးဖို့နဲ့မျိုးဆက်တစ်တွေကိုမခွဲခြားမဆက်ဆံပေးနဲ့ပြောင်းလဲမှုလှုပ်ရှားမှုတရားကိုဥဆောင်ဖော်ထုတ်ပေးနိုင်မဲ့အနာဂတ်ကိုအတွက်ကိုပြင်ဆင်နိုင်မဲ့
တကြွရတဲ့ကောင်းဆောင်မှုတရက်ကိုလှုပ်ဖို့တာဝန်ရှိရလို့ထင်ပါတယ်။ဒီကနေ့ကြားရောက်တဲ့ရှေလေးလုံးလူထုလှုပ်ရှားမှု32မြောက်ထိမ့်မဲ့ခန်းနာကိုရှစ်ဆက်ရှစ်မျိုးဆက်ចောင်းသားကောင်းဆောင်တွေဥဆောင်ပြီးရန်ကုန်မြို့မြို့တော်ခမ်းမနာကမဟာဗန္ဓုလပန်းချက်မှာနနက်9:00ကနေ12:00အထိကျင်းပမှာပါ။အဲ့ဒီနေရာဟာ1987ခုနှစ်ဩဂုတ်လကလူထုဆန္ဒပြပွဲတွေကိုစစ်တပ်ကတနက်နဲ့ရရက်ဆက်
ကျေးဇူးပြုပြသွားတာပါရှင်။ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ခြားစစ်ဆေးရေးဂိမ်းမှာမြန်မာအမျိုးသမီး၃ဦးကိုနယ်စပ်အကောက်ခွန်အရာရှိတွေနဲ့ထိုင်းရဲတပ်ဖွဲ့တွေကဩဂုတ်လ6ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဒီအမျိုးသမီးတွေနဲ့အတူဘိန်းစိမ်း25ကီလိုဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ခြားစစ်ဆေးရေးဂိမ်းမှာမြန်မာပြည်ကထွက်တဲ့အစားအသောက်တွေနဲ့ရောနှောပြီးဘိန်းစိမ်း25ကီလိုတယ်ဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး၃ဦးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဩဂုတ်လ6ရက်နေ့ကမြန်မာနိုင်ငံတာချီလိတ်မြို့ကနေထိုင်းနိုင်ငံမဲဆိုင်မြို့ကိုဝင်ရောက်လာတဲ့အမျိုးသမီး၃ဦးနဲ့ဘေးတွက်ဆိုင်ကစည်းပေါ်မှာတင်လာတဲ့ကုန်ပစ္စည်းမျိုးစုံကိုအကောက်ခွန်အရာရှိတွေကအသေးစိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီး X-ray ဆက်တင်နဲ့ပါစစ်ဆေးခဲ့ရတာကနေဘိန်းစိမ်းတုတ်တွေတယ်လာတာကိုတွေ့ရှိသွားခဲ့တာဖြစ်ပါတယ်။မဲဆိုင်အကောက်ခွန်ကအကြီးတန်းအရာရှိတဦးကတော့ငွေရေးဝါးတွေဖမ်းမိတာနဲ့ပတ်သက်ပြီးအခုလိုပြောသွားပါဗျာ
။လုံးတဲ့การนําจัดจิตเข้าไปในส่วนชุมพื้นที่ในของประเทศนะฮะกลุ่มผู้ต้องสงสัยอยู่
မဲဆိုင်မြို့ဟာနေဆက်မြို့ဖြစ်တဲ့အတွက်မူရစ်စေးဝါးတွေဟာနီလန်ပေါင်းစုံနဲ့ဝင်ရောက်လာနေတာဖြစ်ပါတယ်။မူရစ်စေးဝါးတွေဟာပုံစံမျိုးစုံနဲ့လည်းဝင်ရောက်လာနေပါတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့နေဆက်ဂိတ်တွေမှာရှာဖွေရေးလုပ်တဲ့အခါမှာခင်မီ X-ray ဆက်တွေကိုသုံးပြီးလှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားပါတယ်။အစားအသောက်အထုပ်တွေကြားမှာဖွက်ယူလာခဲ့တဲ့ဘိန်းစိမ်းအထုပ်18ထုပ်တယ်ဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး၃ဦးဟာအသက်40အရွယ်နန်းဖြစ်အသက်30အရွယ်နန်းလူနဲ့အသက်31နှစ်အရွယ်နန်းအေးလက်တို့ဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အမျိုးသမီးတွေရဲ့ဝန်ခံချက်အရဒီဘိန်းစိမ်းတွေကိုတာချီလိတ်မြို့ကအခါတိုင်းရင်းသားတဦးထံကနေတထုပ်ကိုဘတ်ငွေ11,000နဲ့ဝယ်ခဲ့တာလို့လည်းထွက်ဆိုခဲ့ကြပါတယ်။ဩဂုတ်လ6ရက်နေ့ကလည်းစမုတ်စခွန်းခရိုင်အတွင်းကမြန်မာလူ့သမားများအများဆုံးနေထိုင်နေတဲ့အခန်း၃ခန်းမှာထိုင်းနိုင်ငံကမူရစ်စေဝါဖြစ်သတ်မှတ်ပိတ်ပင်ထားတဲ့မြန်မာတွေအခေါ်ဘိန်းစာရွက်လို့ခေါ်တဲ့ဘိုင်းကထွတ်ရွက်တွေကိုပြုတ်ပြီးတောက်သုံးနေကြတဲ့မြန်မာနိုင်ငံသား15ဦးနဲ့ထိုင်း6ဦးကိုဖမ်းဆီးခဲ့ပါတယ်။ဒီစေးဝါးတွေကိုသုံးဆွဲသူတွေအတွက် ပြည်ထောင်နဲ့ငွေတန်ကတိတ်မများပေမဲ့နိုင်ငံခြားသားဆိုရင်တော့ပြည်နယ်တန်ပေးတာတွေကိုလုံမှာဖြစ်တယ်လို့လည်းရှေ့ပြောင်းလို့သမားကြီးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
။မအေးမှပြောပြသွားတာပါရှင်။တက္ကဆက်ပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်ယိုပြည်နယ်ဒေတွန်မြို့တွေမှာစနေနေ့တနင်္ဂနွေနေ့ကလူပေါင်း32ယောက်သေဆုံးခဲ့ရပြီးအများအပြားဒဏ်ရာရရှိခဲ့တဲ့တနက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ချက်တွေအပေါ်မကြေမနက်ဖြစ်နေကြချိန်မှာပဲဗုဒ္ဓဟူးနေ့မှာတော့အဲ့ဒီမြို့တွေစီကိုသမ္မတထရမ့်သွားရောက်ပြီးတော့ထိခိုက်ဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေရေးပေါ်ကယ်ဆယ်ရေးအကူအညီပေးသူတွေကိုတွေ့ဆုံအားပေးစကားပြောကြားခဲ့ပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါရှင်
သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရိုမယ်လနီယာထရမ့်တို့ဟာဗုဒ္ဓဖူးနေကတက္ကသပြည်နယ်အယ်ပါဆိုမြို့ကိုမတော်ခင်အိုဟိုင်ယိုပြည်နယ်ဒေတန်မြို့ကိုအရင်သွားခဲ့တာပါအဲ့ဒီမှာသမ္မတနဲ့သမ္မတဂရိုတို့ဟာဒေတန်ကမီယမီတောင်ကြားဆေးုံမှာဒဏ်ရာသူတွေကိုတွားရောက်တွေ့ဆုံခဲ့ကြပါတယ်ဒေတန်မြို့ကညဘက်လေပတ်သူတွေနဲ့စီကားလေးရှိတဲ့နေရာမှာစနေညတနင်္ဂနွေအစောပိုင်းအချိန်ကဒေတာကောလိပ်ကျောင်းသားတူဖြစ်တဲ့ကော်နာဘက်ကတမနစ်တောင်မပြည့်ခင်အချိန်ကလေးမှာတနက်နဲ့41ချက်ပြစ်ခတ်ခဲ့တဲ့အတွက်သူ့ညီမအပါဝင်9ဦးသေဆုံးခဲ့ရတယ်လို့လူပေါင်း28ဦးကိုဒဏ်ရာရရှိခဲ့တာပါအခုလိုအစုလိုက်သေဆုံးရတဲ့ပြစ်ခတ်မှုတွေဟာအမုန်းတရားပေါ်အခြေခံတာဖြစ်ကြောင်းဝေဖန်မှုတွေနဲ့ပတ်သက်ပြီးသူဟာဘယ်အမုန်းပွားမှုကိုမှမလိုလားတယ်လို့ဒါရီအတွက်စိုးရင်ကြောင်းဗုဒ္ဓဘုရင်အစောပိုင်းဒေတန်ကိုသွားဖို့အင်ပီရိုကနေထွက်ခွာချိန်မှာသမ္မတထရမ့်ကအခုလိုပြောပါတယ
်။ I am concerned about the rise of any group of hate.
မုန်းပွားတဲ့ဘယ်လိုအဖွဲ့အစည်းပေါ်လာတာပဲဖြစ်ဖြစ်ဒါကိုကျွန်တော်စိုးရင်တလို့ကြိုက်လဲမကြိုက်ပါဘူး။လူမျိုးကြီးစိုးရေးဝါဒီဖြစ်ဖြစ်ဘယ်ကြီးစိုးရေးဝါဒီပဲဖြစ်ဖြစ်အန်တီဖာခေါ်ဖက်စစ်ဆန့်ကျင်တဲ့ဘယ်လက်ဝဲရင်းဝါဒီဖြစ်ဖြစ်အမုန်းပွားတဲ့ဘယ်အဖွဲ့ဖြစ်ဖြစ်ဒါတွေနဲ့ပတ်သက်ပြီးကျွန်တော်သိစိုးရင်ပါတယ်။ဒါကြောင့်တခုခုလုပ်ရမှာပါ
။သမ္မတထရမ့်နဲ့သမ္မတဂရိုတို့ဟာဒေတန်ကဆေးုံမှာတနားရီလောက်အားပေးစကားပြောကြခဲ့တာဖြစ်ပြီးဆေးုံအဝင်ဝမှာတော့ဆန္ဒထုတ်ဖော်သူယာနဲ့ချီရှိနေတာပါတနက်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့ဒေတန်မျိုးတွေကအော်ရဂန်ရပ်ကွက်ကိုတော့သမရကမသွားခဲ့ပါဘူးအဲ့ဒီမှာတော့သမရထရမ့်သူတို့မျိုးကိုရောက်ခရဲကစုဝေးဆန္ဒပြနေတဲ့နှစ်ဖက်အဖွဲ့တွေကကြွေးကြော်သံတွေနဲ့အော်ဟစ်နေကြတာဖြစ်ပါတယ်သမရဟာဒေတန်ကဆေးုံမှာအရေးပေါ်ကူညီကယ်ဆယ်ရေးသမားတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပေမဲ့ဒီတွေ့ဆုံမှုကိုရောသူကိုဆန္ဒပြသူတွေတောင်းဆိုနေတဲ့တနက်ထိန်းချုပ်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့ပါဘာမှပြောဆိုတာမရှိပါဘူး။အိုဟိုင်ယိုပြည်နယ်ဒေတန်မြို့မှာပစ်ခတ်မှုမဖြစ်ပွားခင်73နာရီလောက်ကတက္ကသပြည်နယ်အယ်ပါဆိုမြို့က Walmart ဆိုင်ကြီးထဲမှာတနက်သမားလိုတန်ပြန်ရှိတဲ့ Patrick Cruises ရဲ့ပစ်ခတ်မှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ရတယ်လို့နတာဇင်လောက်ဒဏ်ရာရရခဲ့တာပါ။အယ်ပါဆိုမြို့ဟာမက္ကဆီကိုနယ်စပ်မှာရှိတဲ့မြို့တစ်မြို့ပါ။တနတ်သမားဟာစပိန်ဘာသာစကားပြောသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူဆထားတယ်လို့အခုပြစ်ခတ်မှုဟာအမုန်းတရားနဲ့ဆက်ဆက်နေတဲ့ပြစ်မှုဖြစ်နေတဲ့တတ်မှတ်ပြီးစုံစမ်းမှုတွေလုပ်နေတယ်လို့အယ်ပါဆိုရဲဌာနအကြီးအကဲကပြောခဲ့တာပါ။ရွှေ့ပြောင်းလာသူတွေနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့သဘောထားကိုမနှစ်သက်တဲ့အယ်ပါဆိုဒေသခံတချို့နဲ့ဒေသရင်းဒီမိုကရက်တစ်ပါတီဝင်တွေကတော့သမ္မတအခုလိုလာရောက်တာကိုမကြိုက်ကြပါဘူး။သမ္မတထရမ့်လာရောက်တာကိုဆန္ဒပြကန့်ကွက်သူတဦးကတော့
Today we must come together and say
ဒီနေ့ကျမတို့ဒီကိုလာကြတာကတော့အမုန်းတရားကြီးတဲ့လူမျိုးရေးခွဲခြားမှုရှိတဲ့တူသန်ဆွဲကြီးမာတဲ့ Donald Trump ကျမတို့စီကိုဒီကနေ့လာတာကန့်ကွက်ဖို့ဖြစ်ပါတယ်လို့ပြောတာပါဗုဒ္ဓဘုရင်အစောပိုင်းတုန်းကပဲတမရက American နိုင်ငံအတွက်တန်းမွန်ဝင်ရောက်လာသူတွေရှိနေတာဟာတိတ်ကိုကြောက်စရာကောင်းကြောင်းပြောခဲ့တာပါအခုလိုရွှေပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့တမရရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတည်ရတဲ့အခြေအနေမျိုးဖြစ်ရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာတော့သမရကဘာမှတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့ဒီပစ်ခတ်မှုနှစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံတွင်ဖြစ်ပွားနေတဲ့လူစုလိုက်ပစ်ခတ်တပ်ဖြတ်ခံရမှုတွေအတွက်ချက်ချင်းတုံ့ပြန်ကင်တွေရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းပြောသလိုတနက်ဝေယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပိုးပြီးတော့တင်းတင်းကြပ်ကြပ်လုပ်သွားမယ်လို့လည်းသမရကပြောပါတယ်။
Well I'm looking to do background checks I think background checks.
တနက်ဝေးမှုတွေအတွက်နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေတင်းကျပ်ဖို့လုပ်နေပါတယ်။ဒီနောက်ကျောင်းရာဇဝင်စစ်ဆေးမှုဟာတိတ်ကိုအရေးကြီးတယ်လို့ထင်ပါတယ်။စိတ်အခြေအနေမတည်ငြိမ်တဲ့လူတွေ၊ဒါမှမဟုတ်ဒေါသကြီးသူတွေ၊ဒါမှမဟုတ်အမုန်းတရားကြီးမားသူတွေလက်ထဲတနက်တွေရောက်မသွားစေချင်ပါဘူး။သူတို့ဟာစိတ်မကြောင်းမမာသူတွေပါ။သူတို့လက်ထဲတနက်တွေရောက်မသွားစေဖို့နောက်ကျောင်းစစ်ဆေးမှုတွေလုပ်ရမှာပါ
။ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့နဲ့ပတ်သက်ပြီးသမရကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့လှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ
ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မမှုတွေမြင့်တက်လာနေတဲ့အချိန်မှာကြာဆင်းလာတဲ့ကမ္ဘာစီးပွားရေးအခြေအနေကိုတုံ့ပြန်ဖို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌကဘဏ်အတိုးနှုန်းလျှော့ချခဲ့သလိုအမေရိကန်ကတရုတ်ကိုငွေချေးကစားတဲ့နိုင်ငံစီးရင်တဲ့တရုတ်ဝင်ထည့်သွင်းလိုက်ပါတယ်။အာရှသုံးနိုင်ငံကဗဟိုဘဏ်တွေကလည်းအတိုးနှုန်းတွေမနေ့ကရုတ်တရက်လျှော့ချပေးခဲ့ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောင့်အခုလိုဖြစ်ပေါ်လာတဲ့ခရက်ရိုက်ခိုက်မှုတွေအကြောင်းအပြည့်စုံကိုတော့ကိုရမ်းမင်းထွန်းကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံရဲ့စီးပွားရေးတိုးတက်အကောင့်လာတာကြောင့်ဆိုပြီးမနေ့စက်တင်ဘာလကအမေရိကန်ဗဟိုဘဏ်က2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဘဏ်အတိုးနှုန်းကိုမြင့်တင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဇူလိုင်လကုန်ဆုံးချိန်မှာတော့လက်ရှိအတိုးနှုန်းကို 3.25 ရာခိုင်နှုန်းလျှော့ချမယ်လို့ကြေညာခဲ့ပါတယ်။အတိုးနှုန်းလျှော့ချရတဲ့အကြောင်းရင်းကို American Bohoban Okata Jerome Powell ကအခုလိုပြောပါရယ
် We decided today to lower the target for the federal funds rate by a quarter of a percentage point to a range of 2% to 2.25%. The outlook for the US economy remains favorable and this action
လက်ရှိအတိုးနှုန်းကို 3.25 လျှော့ချဖို့ဆုံးဖြတ်ပြီး American နိုင်ငံရဲ့ဘဏ်အတိုးနှုန်းကို200ခိုင်နှုန်းနဲ့2.25 ရာခိုင်နှုန်းအတွင်းရှိစေပါမယ်။အခုဆုံးဖြတ်ချက်ဟာအလားအလာကောင်းမွန်နေစေဖြစ်တဲ့အမေရိကန်စီးပွားရေးကိုအထောက်အကူဖြစ်ဖို့ဖြစ်သလိုကမ္ဘာစီးပွားရေးကြာဆင်းနေမှုနဲ့ကုန်သွယ်ရေးမူဝါဒမရေရာမှုတွေကိုတုံ့ပြန်ဖို့အတွက်ဖြစ်ပါတယ်
။အဲ့ဒီနေ့ကဒီအချက်အပြင်အမေရိကန်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးကြာဆင်းမှုတန်ကိုရိုက်ခတ်ခံစားနေရပြီးကုန်သွယ်ရေးတင်မာမှုဟာလည်းအမေရိကန်စီးပွားရေးပေါ်ထိခိုက်မှုရှိနေကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာဘိုဘန်ဥက္ကဋ္ဌပါဝယ်ကဆက်လက်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကတိုးနှုန်းလျှော့ချကြောင်းကြေညာပြီးဒီပတ်အတွင်းမှာပဲတရုတ်နိုင်ငံသုံးရွှေငွေကျဆင်းလာတာနဲ့အတူအမေရိကန်နိုင်ငံကတရုတ်ကိုငွေကြေးကစားတဲ့နိုင်ငံစီးရင်တဲ့တရားဝင်ထည့်သွင်းလိုက်ပါတယ်။ဒီလိုကြေညာလိုက်တာကြောင့်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်စစ်ပွဲဟာကုန်ပစ္စည်းနယ်ပယ်ကနေငွေကြေးနယ်ပယ်အထိရောက်ရှိသွားနိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေစမှာပဲအာရှနိုင်ငံသုံးနိုင်ငံကဗဟိုဘဏ်တွေကလည်းသူတို့နိုင်ငံရဲ့ဘဏ်အတိုးနှုန်းတွေကိုတိတိတတ်တတ်လျှော့ချလိုက်ကြတဲ့အတွက်ကမ္ဘာစီးပွားရေးလောကအတွင်းအတန်အတော်ဖြစ်သွားစေခဲ့ပါတယ်။အိန္ဒိယနိုင်ငံကအခြေခံမှတ်35မှတ်လျှော့ချလိုက်ပြီးအတိုးနှုန်း600ခန်းနှုန်းကျော်ရှိရာက5.4ရာခိုင်နှုန်းအထိလျှော့ချခဲ့သလိုနယူးဇီလန်နိုင်ငံကအခြေခံမှတ်50ကိုလျှော့ချခဲ့ပြီးအတိုးနှုန်းကိုအနည်းဆုံး11ရာခိုင်နှုန်းအထိလျှော့ချခဲ့ပါတယ်။ထိုင်းဘိုဘန်ကတော့ American Need to 3.25ရာခိုင်နှုန်းလျှော့ချခဲ့ပြီးအတိုးနှုန်းကို1.5ရာခိုင်နှုန်းသတ်မှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံဘိုဘန်ဥက္ကဋ္ဌကအတိုးနှုန်းတိတိတတ်တတ်လျှော့ချရခြင်းအကြောင်းကိုအခုလိုပြောပြပါတယ်
။ Accordingly the MPC was of the view that the standard 25 basis points might prove to be inadequate.In view of the evolving global and domestic macroeconomic development
India Bohoban အဖွဲ့ဝင်တွေအနေနဲ့ပုံမှန်စံနှုန်းဖြစ်တဲ့အခြေခံအမှတ်25မှတ်ကိုမလုံလောက်ဘူးလို့ထင်တယ်လို့အခြေခံအမှတ်50ကိုလည်းများလွန်းတယ်လို့ထင်ပါတယ်။ဒါကြောင့်35မှတ်ဆော့ချဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ဒီလိုဘိုဘန်တွေရဲ့အတိုးနှုန်းဆော့ချမှုဟာဒီအာရှ3နိုင်ငံအတွင်းမှာပဲရပ်ဆိုင်သွားမလားဒါမှမဟုတ်တခြားနိုင်ငံတွေကိုပါကူးဆက်သွားနိုင်မလားဆိုတာကတော့မသေးချာလာပါဘူး။ဩစတြေးလျနိုင်ငံကလက်ရှိအတွန်းနှုန်းတိုင်းထားရှိဖို့လွန်ခဲ့တဲ့လအတွင်းကဆုံးဖြတ်ခဲ့ပေမဲ့အခုအခါဩစတြေးလျဒေါ်လာတန်ဖိုးကျဆင်းနေတာကိုတွေ့ရပါဗျ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကုန်သွယ်ရေးတင်မာမှုရောပါမဲ့အလားအလာရှာမတွေ့သေးခင်အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဗဟိုဘဏ်အနေနဲ့အတွန်းနှုန်းကိုဒီထက်ပိုလျှော့ချဖို့မျက်မျက်ဆန်းဆန်းလှုပ်ဆောင်တင်ကြောင်း Twitter ကနေပြင်းပြထန်ထန်ဖိအားပေးပြောကြားနေပါဗျ။2008ခုနှစ်ကမ္ဘာစီးပွားရေးကျဆင်းချိန်အမေရိကန်နိုင်ငံ Greek နိုင်ငံနဲ့အိုင်စလန်နိုင်ငံတွေရဲ့ဈေးကွက်တွေမှာအောင်းအောင်းမြင်းမြင်းနဲ့ရင်းနှီးမြှုပ်နှံမှုနဲ့အယောင်အဝယ်တွေလုံနိုင်ခဲ့လို့လူသိများလာသူ hedge fund manager တူဖြစ်တဲ့ Kyle Bass ကတော့ American Bohol Bank ဟာအတိုးနှုန်းကို3ရာခိုင်နှုန်းအထိရောက်အောင်တဖြည်းဖြည်းချင်းနဲ့ short ချပြီး Japan Bohol Bank ရဲ့နီလန်းကိုကျင့်သုံးလာဖို့ရှိကြောင်း Hawking ထုတ်တာကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင် VOA ရဲ့ကြာသပတေးနေ့မနေ့ကင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောင်းနှုတ်ချက် American Indian သုံးအင်္ဂလိပ်သင်ကန်းစာဥကျော်ဇန်တာရဲ့မြန်မာအရေးဆွေးနွေးခန်းနဲ့အတူသူယုံကြည်ရမှာနားဆင်ရမှာကတော့
နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုယ်တင်တရားကောင်းမှုအလွန်အရေးကြီးပါတယ်နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာ
ကျောက်ဝေရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ဥကျော်စံတာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးပါရစေရှင်မြန်မာစစ်ဖက်ရဲ့ဗန္ဒာရေးဘိုင်းကိုအထိနာအောင်ကဘာကတိုက်ခိုက်တင်းဆိုတဲ့ခေါင်းစဉ်နဲ့ Washington Post ကသတင်းဆောင်ပါတစ်ပုဒ်ကိုပြောပြခြင်းပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာမြန်မာစစ်တပ်ကိုအထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝေးလံခေါင်ဖျားကလူနည်းစုတိုင်းရင်းသားတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြောင်းအတိအလင်းဖော်ပြထားပါတယ်ဆိုပြီးသတင်းဆောင်ပါကိုအစချီပါတယ်ရိုဟင်ဂျာတွေကိုစန့်ကျင်တဲ့စစ်တပ်ရဲ့စီယုံလှုံ့ဆော်မှုတွေဟာစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုဖော်ပြရမှာအထင်ရှားဆုံးသာရကဖြစ်ပေမဲ့ကချင်နဲ့တခြားတိုင်းရင်းသားဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေအရှိန်မြင့်နေတာဟာ2016ခုနှစ်ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီအာဏာရလာချိန်ကတည်းကဖြစ်ပါတယ်လို့လည်းရေးထားပါတယ်။ရိုဟင်ဂျာတွေပေါ်အကြမ်းဖက်နှိပ်ကွပ်တဲ့ဒေသမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပြီးအဲ့ဒီဒေတာကိုအင်တာနက်ဖြတ်လိုက်တာကြောင့်နိုင်ငံတကာကဝိုင်းပြီးပြစ်တင်ရှုတ်ချတာကိုလည်းခံရတဲ့အတွက်တနိုင်ငံလုံးငြိမ်းချမ်းရေးရဖို့ဆွေးနွေးပွဲတွေကတော့အလံဝင်းနေသေးပါပဲလို့လည်းဖော်ပြထားပါတယ်။2015ရွေးကောက်ပွဲကာလမှာတိုင်းသူပြည်သားတွေဟာနှစ်ရှည်လာမြအတိုက်ခံခေါင်းဆောင်ဖြစ်လာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီကိုမဲအပြတ်အသတ်နဲ့ရွေးကောက်တင်မြှောက်ခဲ့ကြတာဟာအယက်သားအုပ်ချုပ်ရေးကိုပြောင်းလဲသွားနိုင်စေဖို့ဖြစ်ပါတယ်တဲ့။ဒါပေမဲ့အဲ့ဒီအစား NLD ခေါင်းဆောင်တွေဟာတနိုင်ငံလုံးငြိမ်းချမ်းရေးသဘောတူညီချက်ရမလားဆိုတဲ့မျှော်လင့်ချက်နဲ့စစ်တပ်ကိုအလျှော့ပေးဖို့ကြိုးစားခဲ့ပေမဲ့ဒီအခွင့်အရေးနဲ့လွဲချော်ခဲ့ကြောင်းလည်းရေးထားပါတယ်။အစီရင်ခံစာထဲမှာတော့ပြည်တွင်းစီးပွားရေးလုပ်ငန်းပေါင်း140ကျော်ဟာစစ်ခေါင်းဆောင်တွေပိုင်တာဒါမှမဟုတ်စစ်ဖက်နဲ့ဆက်နွယ်နေသူတွေနှိစက်သူတွေကပိုင်တဲ့လုပ်ငန်းကြီးတွေဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီကုမ္ပဏီကြီးတွေရဲ့ကုမ္ပဏီခွဲ26ခုဟာကျောက်စိမ့်နဲ့ဗရမယာတွင်လုပ်ငန်းလိုင်စင်တွေကင်ဆောင်ထားကြကြောင်းနဲ့ကျောက်မြက်လုပ်ငန်းမှာစစ်တပ်ရဲ့အခန်းခဏဆက်လက်ကြီးစိုးနေစေဖြစ်ကြောင်းကိုလည်းဖော်ပြပါရယ်။ဒါအပြင်စစ်တပ်နဲ့ဆက်နွယ်နေတဲ့ကမ္ဘာတစ်လွှားကနိုင်ငံခြားကုမ္ပဏီကြီးပေါင်း59ခုကိုလည်းကုလစုံစမ်းစစ်ဆေးရေးကော်မရှင်ကဖော်ထုတ်ခဲ့တာမှာတရုတ်၊တောင်ကိုရီးယား၊ဂျပန်နဲ့စင်ကာပူနိုင်ငံတွေကကုမ္ပဏီတွေအများဆုံးဖြစ်တဲ့အကြောင်းဖော်ပြပါရယ်။တရုတ်၊ရုရှားနဲ့အစ္စရေးအပါအဝင်နိုင်ငံကြီး9ခုကကုမ္ပဏီကြီး14ခုတို့ကလည်းမြန်မာအစိုးရကို2016ခုနှစ်ကတည်းကလက်နက်တွေရောင်းချခဲ့တဲ့အကြောင်းနဲ့အဲ့ဒီလက်နက်တွေကိုအသုံးချပြီးမြန်မာစစ်တပ်ဟာကိုယ်တိုင်ရင်သားအယက်သားတွေအပေါ်မှာစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကျူးလွန်နိုင်တဲ့စွမ်းရည်တွေကိုရနေကြတယ်လို့လည်းဆိုပါတယ်။ဒါကြောင့်စုံစမ်းစစ်ဆေးမှုတွေကမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနောက်လက်နက်အယောင်းဝယ်ကြက်ကြက်ပြန့်ပြန့်လုပ်နေတဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးပိတ်ဆို့အရေးယူတဲ့အကြောင်းမှတ်ချက်ပေးထားပါတယ်။စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအသေးစိတ်ဖော်ပြခြင်းအပြင်ဘယ်သူတွေကိုပိတ်မှတ်ထားပိတ်ဆို့အရေးယူရမယ်ဆိုတာသိသာလာစေပြီးကြီးကြီးမားမားထိခိုက်ဆုံးရှုံးမှုကိုလျှော့ချနိုင်တဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဆောင်းပါးရှင် Paul Donowitz ကရေးသားထားပါတယ်။ Paul Donowitz ဟာနိုင်ငံတကာအကျင့်ပြတ်ခြားစားမှုလူ့ခွင့်ရေးချိုးဖောက်မှုတွေစန့်ကျင်ရေးတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးမြန်မာနိုင်ငံဆိုင်ရာစော်ဩရေးမှုတစ်ယောက်ဖြစ်ပါတယ်ရှင်
။မြန်မာအပေါ်ဩဇာလွှမ်းမိုးနိုင်အောင်အနာယပါတီကိုအချိုးသက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post Online မှာဖော်ပြထားတဲ့ Writers သတင်းဌာနရဲ့ဆောင်းပါးကိုဖတ်ရပါတယ်။မြန်မာတို့ကတရုတ်အပေါ်ရာဇဝင်နဲ့ချီပြီးအယုံကြည်ကင်းမဲ့လာတဲ့ကိစ္စနဲ့ တရုတ်ကျွေးလေဘင်းနိမကိစားဆိုရင်မှုတွေကိုကျော်လွှမ်းနိုင်ဖို့အတွက်တရုတ်တို့ဟာ soft power လို့ခေါ်တဲ့သိမ်မွေ့နူညံတဲ့အင်အားကိုသုံးတယ်လို့ဆိုက်ရပါတယ်မြန်မာနိုင်ငံမှာတပါတီအာဏာရှင်အုပ်ချုပ်ရေးကိုဆန့်ကျင်အောင်ကြပြီးစစ်အုပ်ချုပ်ရေးလက်အောက်မှာနှစ်ပေါင်းများစွာထောင်ကျခံခဲ့ကြရတဲ့ NLD တို့ဟာလွန်ခဲ့တဲ့သုံးနှစ်မှာအာဏာရပြီးတဲ့နောက်တရုတ်ကွန်မြူနစ်ပါတီနဲ့မှလာပြီးမဟာမိတ်ဖြစ်သွားတာဟာမထင်ခဲ့ရဘူးလို့ဆိုပါတယ်ဒေါန်ဆန်းစုကျင်ရဲ့တရုတ်ခေါင်းဆောင်တွေရဲ့အပြန်အလှန်ခီးစဉ်တွေရှိခဲ့တဲ့အပြင်ပါတီဝင်တွေကြားမှာလဲကွန်တိနာပို့ဆောင်ရေးပညာရေးစတဲ့စီမံကိန်းတွေအတွက်အပြန်အလှန်ခီးတွက်တာတွေလည်းပဲရှိခဲ့ပါတယ်တဲ့အဲလိုအပြန်အလှန်ခီးတွေမှာညစွာစားပွဲတွေခန်းကန်းနာနာတက်ခင်းတာဈေးဝယ်လိုက်ပို့တာတွေလည်းပဲပါတယ်လို့ရေးထားပါတယ်ဒီလိုအဘုတ်ဂျီပွန်လုံးတဲ့ခီးစဉ်တွေဟာတရုတ်သမ္မတချီချင်းဖင်ရဲ့စီဂျီကြိုက် BRI လို့ခေါ်တဲ့ကဘလန်ရဝန်စီမံကိန်းမှာအဓိကကျတဲ့ခီးတစ်ထောက်အဖြစ်မြန်မာနိုင်ငံပါဝင်လက်ခံဖို့တွန်းပို့တဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်တယ်လို့ရည်ထားပါတယ်။တရုတ်ပြည်ကိုဇယိတ်ငင်းဖိကြားခံရလို့သွားရောက်ခဲ့တဲ့ NLD ပါတီဝင်နဲ့ NLD လွှတ်တော်အမတ်20ကျော်လောက်ထဲကတယောက်ကဆိုရင်အရင်ကတော့အစိုးရချင်းချင်းဆက်ဆံရေးတာရှိခဲ့ပြီးတရုတ်တွေဟာမြန်မာစစ်ဘုံကျုပ်တွေနဲ့စီးပွားရေးလုပ်ခဲ့တာပဲရှိပါတယ်။မြန်မာလူထုဘက်ကလည်းတရုတ်တို့အပေါ်ခံစားချက်သိမ့်မကောင်းခဲ့ဘူးလို့ပြောပါတယ်တဲ့အခုလိုပါတီဝင်တွေလွှတ်တော်အမတ်တွေကိုဖိတ်ခေါ်တာဟာရခိုင်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကနှိပ်ကွပ်ခဲ့တဲ့2019နောက်ပိုင်းမြန်မာနိုင်ငံကိုအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဖိအားပေးလာခြင်းကဆက်တင်လာတယ်လို့လည်းဆိုပါတယ်တရုတ်တို့ဟာဒီအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂမှလည်းပဲမြန်မာနိုင်ငံဘက်ကကောက်ွယ်ပေးခဲ့ပါတယ်တရုတ်တို့ဟာသူတို့အရင်နဲ့မတူတော်ဘူးဆိုတာကျွန်တော်တို့ကိုခေါ်ယူပြတာတာပဲလို့ NLD ပါတီအကြီးအကဲတူကပြောပါတယ်တချို့ကဆိုရင်တရုတ်ပြည်ရဲ့တပါတီစနစ်အောက်မှာဖွံ့ဖြိုးရေးစီမံကိန်းတွေဘယ်လိုအကောင့်တွေဖော်နိုင်လဲဆိုတာကိုတောင်အထင်ကြီးဖြစ်လာကြတယ်လို့လည်းရေးထားပါတယ်ဒါပေမဲ့လည်းသူတို့ပါတီဝင်တွေဟာဒီခီးစဉ်ကြောင့်မတော်မတရားဩဇာလွှမ်းမိုးမှာကိုတော့လက်ခံမှာမဟုတ်ဘူးလို့ NLD ခေါင်းဆောင်ပိုင်းကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
သမရောကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကန်နေတဲ့ပေါ်ဘီဝေသောတာရှင်တွေဘယ်လိုသဘောထားရှိကြပါသလဲတမရောပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရောရဲ့တက်တာချောင်ကြီးရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရောဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမရောကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0239238999လေး၊ email လိပ်စာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဖီယိုရပ်ချာသာရီနေမနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်လည်လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချပေးမှာပါရှင
်။ဒီနေ့ပြတင်ပြမယ့် Idiom အသုံးကတော့
Break the ice.
ဖြစ်ပါလေစာလုံးပေါင်းက B R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါလေ T H E the I C E ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့တနည်းတော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး idiom ဆိုတဲ့ the white အဓိပ္ပာယ်ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ငင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လည်းအများအဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကန်းဖြစ်နေရကရီစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လို့ရှိကြပါတယ်အလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါတယ် ီလိုလို့ချင်းအဖြစ်ကိုပြိတက်ကနေသားထိုင်သားရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို ATM အသုံးရ break the ice ရေလို့ရင်းညွှန်းသုံးပါတယ် noun noun အဖြစ်ကတော့ ice breaker ရေလို့ခေါ်ပါတယ် break the ice နဲ့ပတ်သက်ပြီး George Groupie ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
Tom nga me gun pyo bu lu o ji shi yat de kha ma tait ko sait pu ni da. Da ba me tu ga prita ne yin ni aw yi sia sa pyo lite do prita le tabor ja yin ni ja de li lu di be ya ba de.
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစာပိုင်းခက်ဆင်းဆင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အနေနဲ့ VOA internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးတော့လေ့လာနားဆင်နိုင်ကြပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ကြရအောင်ပါမြန်မာနိုင်ငံမှာတိုင်းရင်းသားပြဿနာပြည်လဲရေးပြည်ထောင်စုနိုင်ငံဖော်ဆောင်ရေးအတွက်သမိုင်းဖြစ်ရတွေကိုထိန်ချက်မထားဘဲအဲ့ဒီထဲကအမှားတွေကိုပြန်ပြစ်နိုင်မဲ့စနစ်တရလိုအပ်တယ်တိုင်းရင်းသားတို့ရဲ့အမျိုးသားစိတ်ဓာတ်ကိုတင်ထိန်မွေ့မွေ့ကင်တွယ်ပြီးဒီပြဿနာတွေကိုအောင်းအောင်းမြင်မြင်ကြော်လွှားခဲ့တဲ့နိုင်ငံတွေရဲ့နမူနာကိုအတူယူသင့်တယ်လို့အမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်ဂုဏ်သူဆောင်ပါမောက်ခ David Steinberg ကဆိုပါတယ်အသေးစိတ်ကိုပါမောက်ခ Steinberg နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ဘမကစတိုင်းဘခင်အခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလောင်လောင်ကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပူပြီးတော့စိုးရိမ်တကြီးပြောလာကြတာကြားရပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နေနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် ethnic religious nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ကြောင်းဆောင်းပါးတစ်ပုဒ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမှမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့အမျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တယ်ရဲစဲစဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ကပြဿနာပြေလည်သွားလိမ့်မယ်ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေတယ်လို့ထင်ပါသလားအဲ့လိုပြောလို့
If you just say it then it doesn't solve anything it clears the
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူးပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှူထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်ထောင်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ဖြစ်တွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြန်ကောက်ရမှာဒီနောက်ကြမနေနှုံးလားဆရာကြီး
It's not too late because it's going to keep coming up
အတိတ်နောက်မကြပါဘူး ဒီစိတ်ဓာတ်တွေကကြီးထွားမြင့်မားလာနေပါတယ်။2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီကယုံဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖျက်ကိုကြည့်ပါ။ဒီဖျက်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူး။ကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာတယ်ဆိုတာပါပဲ။ဒါတွေကအကျုံးဝင်နေတော့မှပဲ။ရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုသိက္ခာအလေးထားနေတော့မှပဲ။ဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါ။ဆိုတော့ဒီတမိုင်းဖြစ်ရက်တွေဟာသိဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူး။အထူးသတိထားကြင်တွေ့ရမယ့်ကိစ္စတွေဖြစ်နေတော့မှပဲ
။အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်။ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံကြပါတယ်။လက်တွေ့မှာတော့တိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကြင်တွေ့နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
။ No, it's been badly handled from the very beginning.After all,
ဆောင်မဘူးအစကတည်းကအမှားမှယဉ်ယဉ်ကင်တွယ်လာခဲ့တာပါမူလတုန်းကပင်လုံမှာဖက်ဒရယ်အစိုးရတီထောင်မှုပြောခဲ့ကြပေမဲ့လည်းဥနုလက်ထက်မှာအရက်အသားအစိုးရဟာလည်းဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါတယ်ဗမာတို့ကတော့ဒါဟာတင့်တော်မြတ်တဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်။ဘာကိုမြတ်တယ်လို့ထင်ကြတယ်ဆိုတော့တော့ကျွန်တော်မသိပါဘူး။ကျွန်တော်တို့ပြင်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူး။ဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါ။ဒေါက်ဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်။ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါ။ဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူး။ဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်။ဒေါ်ဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြည်လဲမှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလိုရမယ့်အဓိကအကြောင်းကလည်းဒေါ်ဆန်းစုကြည်သမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင်အထည်ဖော်ရေးတာဖြစ်ပါလေဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါတယ်ဘိုးဆိုးကကြိုက်တဲ့လူကိုမခန့်သင့်ပါဘူ
းတချို့ကသုံးဆက်ကြပါတယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြေးပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံခြားသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်နဲ့ပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာလွှမ်းမှုကအတော်ကြီးမားနေရပြီဖြစ်ပါလား
That is true at the moment. That's absolutely true. But we've seen in the past the Chinese leverage.
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်လောစင်မှာလုံးဝမှန်ပါတယ်ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုကယူမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်စရာဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်စရာပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယားနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တင်မရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်ဆွေးနွေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျာ
။ India I think has a very important interest as you just said.There
are multi other Galatan river. Yeah, ပြောသလိုပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်။ကလာတာမြစ်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာအတွက်တိတ်ကိုအရေးကြီးပါတယ်။ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်။တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါ။အိန္ဒိယဟာဒီဒေတာကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါ။ဆိုတော့အိန္ဒိယကတိတ်တဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟ Hindu မျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်။ဒါအိန္ဒိယအတွက်စိုးရင်စရာပါ။အိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်။သိအကဲဆက်တဲ့ကိစ္စပါ
။မြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီး။အဆိုးအဝါဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲ။ AA ကအခုခါမှာဝါကိုအားကြပြီးတော့ Confederation Union လို့ပြောလာပါတယ်။ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ဟာဘာမှဝေဖန်ခြင်းမပြုရဲနှုတ်ဆက်နေရပါတယ်ဆိုတော့ဒီကိစ္စကျေပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထီးဥတီသွားနိုင်တယ်လို့ဆရာကြီးယူဆပါသလား
A little different because Rakhine is already a state of the
နည်းနည်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမျှတာပဲဖြစ်ပါတယ်ဒါကိုဝါကတီးခြားပြည်နယ်လိုချင်နေတာပါဒါကိုရှမ်းကမကြိုက်ပါဘူးရခိုင်ကပြည်နယ်ရပြီးသားပါရိုဟင်ဂျာကိစ္စကတိကျပြဿနာပါဒါပေမဲ့ AA အင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်တိမ်မွေ့တဲ့နီးနဲ့ကင်တွယ်သင့်ပါတယ်ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူးအရက်ဖက်ဆိုးကလည်းလောလောဆယ်မှဒီလိုလုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလုပ်ဖို့ဆိုတာကလည်းချိန်ယူပြီးတော့ဘက်ဆောင်လုပ်ရမယ့်ကိစ္စပါရှင်ထဲမှာပဲ AA တွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးစေပါလေ
ဆိုရင်ညာအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့ AA နဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲအဲ့ဒါ
You got to start out in the school system You got to start out educating I mean you don't stop there but you start
တော့ပညာရေးကစပြီးတော့လောရမယ့်ကိစ္စဖြစ်ပါတယ်တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်ကျောင်းသင်ခန်းစာတွေကိုပြင်ရမယ်လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလောရပါလိမ့်မယ်ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်အရေးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေ Jew တွေထက်အခွင့်အရေးရခဲ့တယ်ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လဲအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းသူနီးသူဟန်နဲ့ဒီလိုလုပ်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကျော်လွှားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသင့်ပါတယ်
ဥကြဇန္တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့မနှင်းကြော့ဝေဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်မဘဝမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမေတ္တာ၊ကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမေတ္တာရှိမှသာအမုန်းမပါဘဲနဲ့ဒီပါအချင်းချင်းတိခန့်နိုင်တယ်၊နားလည်နိုင်မှာပါ။အဲ့ဒါမှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျမရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျမစဉ်းစားမိတာတစ်ခုကတော့ကျမတို့ဖွဲ့စည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့လို့ကျမယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြောလှုပ်ဆောင်နေပြီးမြန်မာပြည်အောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေရွယ်ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျမမြင်ပါတယ်။နောက်ထပ်ကျမပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်။ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူး။ဒါနဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်။အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများကြီးလူကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်။ဒါတော့ဒီလူအများကြီးကရိုးရိုးစင်းမင်းမကြံလို့လားမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါ။အဲ့တော့န
နိုင်ငံတော်ဘဏ်ကြီးကနေပြီးတော့အများပြည်သူအတွက်ငွေစုယုံနေမကဘူးပေါ့နော်ငွေထုတ်ချက်ပေးရဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအလယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြေလည်သွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဆိုလို့ရှိရင်အဲကျမတို့မိသားစုလက်ထက်တုန်းကပေါ့နော်ဒီအစိုးရဝန်ထမ်းတွေလာကြဟာရွှေတစ်ချက်သားနှစ်ချက်သားနဲ့ညီညာရဲ့လာကြတွေရခဲ့ကြပါတယ်အခုချိန်မှာတော့ကျမတို့ဒီမှာရှိနေဝန်ထမ်းတွေလာကြရွှေငါးမူသားနဲ့ညီညာရဲ့ဝန်ကြီးတောင်မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝန်ထမ်းတွေရဲ့အကျင့်ပြတ်ဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝန်ဝင်မဲပါခြင်းဟာလည်းအကြောင်းရင်းတည်းရဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ရိုးစစ်ညီညွတ်ပြန်နိုင်ဖို့ဆိုတာဟာသူတို့ရဲ့ဝန်ကြီးဟာလုံလောက်တဲ့အနေအထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝန်ကြီးနဲ့သူတို့ဆက်နှလုံးလို့တောင်မှသူတို့ရဲ့အမိသားဟာဒီဝန်ထမ်းတွေရဲ့အမိသားဟာအိမ်တလုံးဝန်ထမ်းလေးအမိသားမရှိပါဘူးအဲ့တော့အိမ်ချမ်းမြေကြီးလုံးတွေရက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်မှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးကျွန်မမြင်ပါတယ်ရှင်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American တန်ရ2019ခုနှစ်ဟောကုလ8ရက်ကြာတာပရင်းနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနာ yı စာအစီအစဉ်အစဆုံးကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာတာပရင်းနေညပိုင်းမှာတော့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရမှာပါရှင်။ဒီကနေ့မနေ့ဖက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ဦးကျော်စံသားကပြောပြပေးပါဦးမယ်ရှင်
။ American သမ္မတ Donald Trump နဲ့ဇနီးတဲ့ Melania Trump တို့ဟာလွန်ခဲ့တဲ့လေးရက်ကစနပ်ပစ်ခံရသူတွေတယောက်ကူးစားနေတဲ့ Ohio နဲ့ Texas ပြည်နယ်အစည်းအဝေးတွေကိုတွေ့ရောက်ခဲ့ပါတယ်။ဒါပေမဲ့ပြက်ကတ်မှုဖြစ်ပေါ်ခဲ့တဲ့နေရာတွေဖြစ်ကြတဲ့ Dayton မြို့နဲ့ El Paso မြို့က Walmart Store ဆိုင်တို့ရောမတွေ့ခဲ့ပါဘူး။ပြက်ကတ်မှုတွေကြောင့်အဲ့ဒီနေရာမှာလူစုစုပေါင်း32ဦးသေဆုံးခဲ့ရတာပါ။စနတ်ထင်ချိုးရေးဥပဒေပြဋ္ဌာန်းဖို့တောင်းဆိုသူတွေ Donald Trump ကိုအဲ့ဒီနေရာမှာစုဝေးဆန္ဒပြခဲ့ကြသလိုသူ့ကိုထောက်ခံသူတချို့လည်းပဲမြို့ပေါ်လမ်းကိုထွက်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်ပါတယ်။အငင်းဘွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးရိုးရင်းပြပြလာနေချိန်တန်တမန်ဆက်ဆံရေးကုံသွယ်မှုဆက်ဆံရေးတွေကိုအဆင့်လျှော့ပြီးရဲ့နိုင်ပိုင်းအတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကမောင်းထုတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကိုလည်းပဲဆီလွတ်တော့မှမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်ကြောင်းပါကစ္စတန်နိုင်ငံသားရဲ့ယုံကထုတ်ပြန်ကြေညာပါတယ်။တူရကီနဲ့အမေရိကန်နှစ်နိုင်ငံတို့ဟာနိုင်ငံပူတွဲကိုကြွယ်မဲ့လုံခြုံမှုနယ်မြေတစ်ခုထူထောင်ရေးသဘောတူညီမှုရရှိဖို့နှိစက်နေပြီဖြစ်ပါတယ်။နေရက်စွန့်ခေါ်ထွက်သွားခဲ့ရတဲ့ဆူရညီကိုတော်တွေအိမ်ပြန်လာနိုင်ရေးအတွက်ဒီညီညာရေးစင်ကြံကအထောက်အကူပြုမှဖြစ်ဖို့ရည်ရွယ်တယ်လို့နိုင်ငံပူတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီနယ်မြေအရွယ်အစားနဲ့ဘယ်သူထိန်းချုပ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံသဘောတူညီမှုမရရှိခဲ့ကြတဲ့ကိစ္စကိုတော့အခုကြေညာချက်မှာဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။
ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံသားကြီးညာပေးသွားတာပါဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါရဲ့ရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ် VOE တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.